Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ31ရက်အင်္ဂါနေ့ညနေ6:00-9:00အထိစီစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါသမရထွန့်ရဲ့ရွေးကောက်ပွဲမဲဆွဲစီးရဲမှုဟောင်းကိုဆွဲချက်တင်ပြီးနေအိမ်အကျဲချုပ်ချထားပါတယ်။ဟမတ်စ်တို့ချုပ်တဲ့ဂါဇာဒေသကမြေအောက်ဥမဲလိုင်းကောင်းတစ်ခုကိုအစ္စရေးကဖြိုချလိုက်တာကြောင့်ပါလက်စတိုင်းစစ်သွေးကြွ9ဦးသေဆုံးရပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းလွန်မှာတော့ရိုဟင်ဂျာတွေလိုက်ပါလာတဲ့လှေတိမ်မှောက်လို့၄ဦးသေဆုံးပြီးတော့တချို့ကိုဆေးရုံတင်ထားရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့မြေသိမ်းဥပဒေကိစ္စလွှတ်တော်မှအဆိုပြုတဲ့အကြောင်းနဲ့အတူနှားဆင်ကြရမှာက
Those such engagements were going on the bilateral front. We are quite surprised to witnessing the approach pursued by Bangladesh in the
ရိုဟင်ဂျာပြည်ပခအကြောင်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကပ်ဆောင်ရွက်ပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားဝန်ကြီးဌာနအညွှန်ကြားမှုချုပ်ဦးတော်မိုးထွန်းပြောသွားတာပါအပြည့်စုံကိုသတင်းနဲ့ပြန်မနာဆင်ကြရပါမယ်။ဒါ့အပြင်ဒီကနေ့အင်္ဂါနဲ့ဟောလိုဝင်းပွဲတော်ကျင်းပတာနဲ့အတူတည်ရဲ၆တဲ့ဆိုတဲ့အိမ်တွေအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိငီထိုက်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
American သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးမှုအဖြစ်ပြီးခဲ့တဲ့နှစ်က3လတာတာဝန်ထမ်းဆောင်ခဲ့တဲ့ Paul Manafort ကို American ကိုဆန့်ကျင်ပြီးပူးပေါင်းဖြန့်စည်းမှုငွေမဲခွာခြားမှုအာဏာရှင်ဆန်တဲ့ Ukraine ခေါင်းဆောင်ဟောင်း Viktor Yanukovych ကိုထောက်ခံမှုရအောင်စီယုံပြောဆိုပေးမှုတစ်စိတ်တစ်ပိုင်းအဖြစ်အစိုးရကိုလိန်လယ်မှုတွေနဲ့တင်းနှင်းလာနေမှာဆွဲချက်တင်လိုက်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့မစ္စတာမနန်ဖော့နဲ့သူ့ရဲ့စီးပွားဘက်တူဖြစ်သူရစ်ဂိတ်တို့ဆွဲချက်တင်ခံရတာပါအထူးစုံစမ်းရေးမှူးမူလာရဲ့ငါးလကြာစုံစမ်းစစ်ဆေးမှုအတွင်းပထမဆုံးအချိန်ဖြစ်နဲ့သူတို့ကိုဆွဲချက်တင်တာဖြစ်ပြီးအခုဆွတ်ဆွဲချက်တွေကရွေးကောက်ပွဲနဲ့တိုက်ရိုက်ဆက်နွယ်ပတ်သက်မှုတော့မရှိပါဘူး American Democracy ကိုအာရုံသွားစေဖို့နဲ့Mr. Trump အနိုင်ရရေးကိုအထောက်အကူပေးဖို့လှုပ်ရှားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကပုဂ္ဂိုလ်ရေးအရာညွှန်ကြားခဲ့တယ်လို့ဒီနှစ်2019ခုနှစ်အစောပိုင်းမှာအမေရိကန်ထောက်လှမ်းရေးအတိုင်းအဝိုင်းကသုံးသပ်ထားတာပါဒီဆွဆဲချက်တွေအပေါ်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့အင်္ဂါနေ့မှာပေးချလိုက်ပြီးအမေရိကန်ဒါမှမဟုတ်လဲတခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ခဲ့တဲ့အထောက်အထားမရှိဘူးလို့ပြောဆိုပါတယ်American သမ္မတဒေါ်နယ်ထရန့်ဘက်ကလည်းသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားကြားပေါင်းကြံခဲ့တာမရှိဘူးလို့ခုခံပြောဆိုပါတယ်။ Mr. Manafort နဲ့ Mr. Gates တို့နှစ်ဦးစလုံးကဝါရှင်တန်ကပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ထံကိုလာရောက်အဖမ်းခံခဲ့ပြီးနောက်ပိုင်းမှာတော့ပြည်ထောင်စုခုံရုံးမှာသူတို့မှအပြစ်မရှိဘူးလို့ရှောက်လဲခဲ့ကြပါတယ်။သူတို့နှစ်ဦးကိုနေအိမ်အခြေချုပ်ချထားဖို့ခုံရုံးကဆုံးဖြတ်ပါတယ်။Mr. Trump ရဲ့နိုင်ငံသားဆက်ဆံရေးအကြံပေးဟောင်း George Papadopoulos ဟာလည်းရုရှားအစိုးရအဆင့်မြင့်တာဝန်ရှိသူတွေနဲ့အဆက်အသွယ်တွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဇန်နဝါရီလတုန်းက FBI အရာရှိတွေကိုလိမ်ညာခဲ့ကြောင်းအောက်တိုဘာလ5ရက်နေ့ကဝန်ခံခဲ့တယ်လို့အထူးစုံစမ်းရေးမှူးမူလာကထုတ်ဖော်ပြောဆိုပါတယ်။ American သမ္မတအင်ဂျီရောပြောခွင့်ရ Sarah Huckabee Sanders ကတော့ Mr. Papadopoulos ကိုစီယုံရဲ့အဖွဲ့မှာအကူတူအဖြစ်နဲ့သာရည်ညွှန်းပြောဆိုပြီးတစ်ချိန်သာတွေ့ဆုံခဲ့တဲ့အကြံပေးကော်မတီရဲ့အဖွဲ့ဝင်တဦးသာဖြစ်တယ်လို့ပြောပါတယ်။သူတို့သုံးဦးကိုအထူးစုံစမ်းရေးမှူးမူလာကပြစ်မှတ်ထားဆောင်ရွက်မှုဟာဆိုရင်သမ္မတထရန့်ရဲ့ပထမသက်တမ်းအတွင်အရေးထိုးနေတဲ့ရုရှားရဲ့စုံစမ်းမှုတွေအတွင်ထူးခြားတဲ့အပြောင်းအလဲတစ်ခုဖြစ်ပါတယ်ရှင
်။အစ္စရေးနိုင်ငံနဲ့ဆက်ကဟာမတ်စ်တို့အုပ်ချုပ်နေတဲ့ဂါဇာဒေသမှာမြေအောက်ဥမင်လိုင်းကောင်းတူးနေတာကိုအစ္စရေးကဖြိုဖောက်ခွဲဖြိုချလိုက်တဲ့အတွက်ပါလက်စတိုင်းစစ်သည်ကြာ9ဦးသေဆုံးသွားပါတယ်။တနင်္လာနေ့ကဖောက်ခွဲမှုကြောင့်တခြားလူ9ဦးလည်းဒဏ်ရာရသွားခဲ့ပါတယ်။အစ္စရေးအနေနဲ့သူ့ပြည်သူတွေကိုအနည်းငယ်ပေးဖို့ရည်ရွယ်နေသူတွေရဲ့ရန်ကိုဆက်ပြီးကာကွယ်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကပြောပါတယ်။အစ္စရေးဂါဇာကမ်းမြောင်းဒေသနယ်စပ်တစ်လျှောက်မှာ2014စစ်ပွဲအတွင်းဟာမတ်စ်တို့ကဥမင်လိုင်းကောင်းဒါဇင်နဲ့ချီပြီးတူပေါ်ခဲ့တယ်လို့လည်းဆိုကြပါတယ်။
လီဗျားနိုင်ငံဘန်ဂါဇီကအမေရိကန်ကောက်ဆက်ဝေယုံကို2012ခုနှစ်တုန်းကသွေးရက်တန်ယိုတိုက်ခိုက်မှုမှာပါဝင်ပတ်သက်သူလို့ဆွဆဲခန့်ချရတဲ့စစ်သွေးကြွတအူးကိုအမေရိကန်ကိုခေါ်ဆောင်လာနေပြီးတရားရုံးတင်စစ်ဆေးပွဲရှိနေပါတယ်။ လေပြားနိုင်ငံမြောက်ပိုင်းကမ်းရိုးတန်းဒေသကမစ္စရတာကနေမူစတာဖာအယ်အီမန်ကိုဖမ်းဆီးဖို့အထူးတပ်ဖွဲ့ကိုညွှန်ကြားခဲ့တယ်လို့သမ္မတထရန့်ကကြေညာချက်ထုတ်ပြောဆိုပါတယ်။လီဘီးယားနိုင်ငံဘန်ဂါဇီကအမေရိကန်တန်တမာဝင်းကို2012ခုနှစ်စက်တင်ဘာလ17ရက်နေ့မှာအစ္စလာမ်ရဲ့ဆွေသွေးကြွတွေဝင်ရောက်တိုက်ခိုက်မှုအတွင်းအမေရိကန်သံမတ်ခရစ်စတိုဖာစတီဗင်စ်နဲ့တခြားအမေရိကန်နိုင်ငံသား၃ဦးသေဆုံးခဲ့ရပါတယ်။ကျန်းမာစစ်ဆေးမှုတွေနဲ့ Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေမှာတော့နိုင်ငံခြားရေးဝန်ကြီး Hillary Clinton ဒါမှမဟုတ်လဲနိုင်ငံခြားရေးဝန်ကြီးဌာနဘက်မှာအမှားအယွင်းပေါ်ပေါ်ဆဆလုပ်ခဲ့တဲ့အထောက်အထားတွေတော့မရှိခဲ့ပါဘူးရှင်
။ရထူးကဖေရှားခံခဲ့ရတဲ့ Spain နိုင်ငံကက်တလိုနီးယားဒေသခေါင်းဆောင် Carles Puigdemont ကိုနိုင်ငံတော်အကြီးညိုပြက်စီမှုနိုင်ငံတော်ပုံကံမှုအနာအလွဲသုံးစားမှုတွေနဲ့အရေးယူမဲ့အစည်းအဝေးကို Spain ဘုအစိုးရကကျင်းပလိုက်ပြီးနောက်တည့်ဖြစ်တဲ့ဒီကနေ့မှာတော့ Mr. Puigdemont ကို Belgium နိုင်ငံ Brussels မြို့ကလူမြင်ကွင်းကိုထွက်လာမယ်လို့မျှော်လင့်ရပါတယ်။နိုင်ငံရေးခေါလုံခွင့်ရရေးတက်တက်နဲ့ Belgium နိုင်ငံကို Mr. Puigdemont ရောက်နေတာမဟုတ်တလို့ခေါလုံခွင့်ရဖို့ရှောက်ထားမလားဆိုတာကလည်းမစုံဖြစ်ရသေးဘူးလို့သူရဲ့ Belgium နိုင်ငံသားအကျိုးဆောင်ရှင်တွေက VRD ရုပ်မြင်သံကြားဌာနကိုပြောပါရယ်။ပေနင်ငံကနေခွဲတော်ရေးချိုးပန်းမှုနဲ့ကက်တလိုနီးယားဒေသကောင်ဆောင် Carles Puigdemont ကိုအနာအလွဲသုံးစားပြုမှုနဲ့တရားစွဲဆိုဖို့ Spain ရှိနေချုပ် Jose Manuel Mazat ကတိုက်တွန်းနေတာပါကက်တလိုနီးယားပါလီမန်အကို Spain အစိုးရကဖျက်သိမ်းလိုက်တဲ့အတွက်ဒီဒေသဟာအခုချိန်မှာတော့ Spain အစိုးရရဲ့တရားအုပ်ချုပ်မှုအောက်ကိုပြောက်သွားပြီဖြစ်ပါတယ်တချိန်ထဲမှာပဲ Spain အစိုးရကလာမယ့်ဒီဇင်ဘာမှာကျင်းပမယ့်ကြဖြာရွေးကောက်ပွဲမှာလည်းကက်တလိုနီးယားဒေသခွဲတော်ရေးပါတီကဝင်ရောက်ရှင်းပြမယ်လို့ကြေညာပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ကမ်းလွန်မှာမြန်မာဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ဒါဇင်နဲ့ချီလိုက်ပါလာတဲ့တစ်သား၅ပန်းလီငယ်တစ်စင်းဒီကနေ့အင်ကာနေမှာမှောက်ခဲ့တာကြောင့်၄ဦးသေဆုံးတယ်လို့ရဲကပြောပါတယ်။ကလေးငယ်၂ဦးအမျိုးသမီး၁ဦးနဲ့အမျိုးသား၁ဦးတို့သေဆုံးရတာလို့ရဲကပြောတာပါ။လေမောက်တာကနေလူ38ဦးကိုကယ်တင်နိုင်ခဲ့ပြီး၁၁ဦးကတော့စိုးရိမ်ရတဲ့အခြေအနေနဲ့ဆေးရုံတင်ထားရတယ်လို့လဲယူကီယာရဲဌာနရဲ့အကြီးအကဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ဖို့အတွက်တအူးကို9000ကျပ်ပေးခဲ့ရတယ်လို့လဲလွတ်မြောက်လာသူတွေကပြောပါတယ်။အော်ဂိုလာဂုံပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေအများစုနေထိုင်ရာဒေသတွင်းအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူ6သိန်းကျော်သွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးချရင်လေမောက်တာကြောင့်သေဆုံးသူကအနည်းဆုံး190လောက်အထိရှိလာပြီးအများစုကရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်လေရင်းနဲ့ကူးလာနိုင်အောင်တဆင့်ကန်ဆောင်ရွက်ပေးမှုနဲ့လူပေါင်း469ဦးကိုလည်းဘင်္ဂလားဒေ့ရှ်အနာပိုင်တို့ကဖမ်းဆီးထားပါတယ်ရှင်
။ဩစတြေးလျနိုင်ငံကတာဝန်ယူလက်ပတ်နေတဲ့ဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့ခလုံးခွင့်ရှောက်ထားသူ600ကျော်ရောဟာဒေသခံတွေရဲ့အကြမ်းဖက်မှုနဲ့ရင်ဆိုင်ရမှာဆိုရင်လည်းအတွဲဆိုပြီးစခန်းကထွက်ခွာဖို့အင်္ဂါနေ့မှာညှင်းဆန်းနေပါတယ်။ Pacific တမုတ်တရားထက်ကပပူဝနျူဂီနီကျွန်းနိုင်ငံဘက်က Manus Island စခန်းကိုအင်္ဂါနေ့နောက်ပိုင်းမှာရင်းနဲ့လျှက်စင်မီတွေဖျက်တောက်ဖို့တာဝန်ရှိသူတွေကစီစဉ်ထားပေမဲ့စခန်းမှာနေထိုင်သူတွေကတော့ထွက်ခွာဖို့ညှင်းဆန်းနေကြတာပါ။စခန်းပိတ်သိမ်းမှုအမိန့်ကိုယာယီဆိုင်ကမေးဖို့ဒုက္ခသည်600ကျော်ရရဲ့ရှင်တွေကပပူဝနျူဂီနီအစီအမံတရားရုံးကိုသနာခံစာတင်ထားကြပါတယ်။စခန်းထဲကိုအမြင်မသိလူတစုရောရောက်လာပြီးပရိဘောဂါတွေနဲ့တခြားပစ္စည်းတွေကိုအဆောက်အုံတွေထက်ကဖယ်ရှားခဲ့ကြတယ်လို့စခန်းနေသူတွေကပြောပါတယ်။စခန်းဆောင်မှုဩစတြေးလျအစိုးရကငရန်ထားတဲ့ပုဂ္ဂလိကလုံခြုံရေးအဖွဲ့တွေလည်းမန်နစ်ကန်ကနေထွက်ခွာသွားကြပြီလို့ဒုက္ခသည်တွေကပြောပါရယ်။ဒီဒုက္ခသည်စခန်းကိုပပူဝနျူဂီနီကာကွယ်ရေးတပ်ဖွဲ့စီလွှဲပြောင်းပေးမှဖြစ်တယ်လို့စခန်းတွင်ကြားရှိနေသူဘသူမဆိုစစ်အခြေစိုက်စခန်းကိုကျူးကျော်သူအဖြစ်သတ်မှတ်မယ်လို့ပပူဝနျူဂီနီတာဝန်ရှိသူတွေကပြောပါရယ်။ဒီလို600ကျော်ရောကိုကျွန်းပေါ်မှာနေမလား။သူတို့နေရရင်ကိုပြန်မလား။ဒါမှမဟုတ်တတိယနိုင်ငံမှာတွားရောက်အခြေချနေနိုင်မလားဆိုတာရွေးချယ်ခွင့်ပေးထားတာပါ။ဒီထဲကအများစုကိုဒုက္ခသည်တွေအဖြစ်ဩစတြေးလျအစိုးရကလက်ခံရင်တောင်မှနိုင်ငံသားဖြစ်ခွင့်ရကြမှာမဟုတ်ပါဘူး။
ထိုင်းဝန်ကြီးချုပ်ဟောင်ရှင်လတ်ရှနာဝတ်ရဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖျက်တဲ့အကြောင်းထိုင်းအစိုးရကပြောပါတယ်။ဝန်ကြီးချုပ်ဟောင်ရှင်လတ်ကသူမတာဝန်ယူခြင်းကချက်မှတ်ကျင့်သုံးခဲ့တဲ့အစိုးရဘက်ကငွေကြေးဆိုင်ထုတ်ပြီးစပားဝယ်ယူရေးအစီအစဉ်မအောင်မမြင်ဖြစ်မှုနဲ့ပတ်သက်ပြီးပြည်ထောင်စီရင်ချက်မချမီပြီးခဲ့တဲ့လကနိုင်ငံကနေထွက်ပြေးသွားခဲ့တာပါ။မစ်ရင်လက်ကတန်တမာနိုင်ငံကူးလက်မှတ်နှစ်ခုနဲ့ပုဂ္ဂိုလ်ရေးသုံးနိုင်ငံကူးလက်မှတ်နှစ်ခုကိုကန်ဆောင်ခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ ဝန်ကြီးချုပ်ဟောက်ရှင်းလက်ကိုအစီအချင်းမဲ့ဆောင်ရွက်မှုဆွဲခြင်းနဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းထိုင်းတရားရုံးချုပ်ကမျက်ကွယ်ထောင်ဒဏ်5နှစ်ချမှတ်ခဲ့တာပါ Miss ရင်လက်ကပြစ်ဒဏ်စီရင်ချက်မကျေညာခင်လေးမှာထိုင်းနိုင်ငံကနေထွက်ပြေးသွားတာဖြစ်ပါတယ်ဆင်းရဲတဲ့လယ်သမားတွေထံကစပားကိုဈေးကွက်ပေါက်ဈေးထက်ပိုပြီးဝယ်ယူပြီးနောက်မှာဈေးနှုန်းတင်ပြန်ရောင်းဖို့စဉ်းစားချက်နဲ့ဆောက်ရွက်ခဲ့တဲ့အစိုးရရဲ့စပားဝယ်ယူရေးအစီအစဉ်ကြောင့်ထိုင်းစိုးရဟာဒေါ်လာတန်1000လောက်အရှုံးပေါ်ခဲ့တာပါ Miss ရင်လက်ကတော့ဒီဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်ရှိတဲ့လုပ်ရဖြစ်တယ်လို့ပြောဆိုပြီးဆွဲချက်တွေကိုညှင်းဆိုပါတယ်ဝန်ကြီးချုပ်ဟောင်ရှင်လက်ဟာဗီတင်နိုင်ငံမှာရှိနေတယ်လို့ယုံကြည်ရတဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောပေမဲ့သူမဘယ်မှာရှိနေတယ်လဲဆိုတာကိုတော့အတိအကျမသိရပါဘူးရှင်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံရဲ့ဒုံးလန့်နဲ့ရန်ကာကွယ်ရေးစနစ် THAAD တပ်ဆင်ထားမှုနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားတန်တမာရေးဆက်ဆံရေးတွေတင်းမာလာတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။ခုတော့ဒီတင်းမာမှုတွေအဆုံးသတ်ပြီးနိုင်ငံကောင်းဆောင်တွေလာမယ့်သတင်းမှအတွင်တွေ့ဆုံဆွေးနွေးပါတော့မယ်။အာရှပစိဖိတ်စီးပွားရေးဆိုင်ရာထိပ်သီးညီလက်ခံ APEC ဘေးပတ်မှာကိုရီးယားသမ္မတမွန်ဂျေအင်းနဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံမဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ APEC ထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ10ရက်ကနေ17ရက်နေ့ထိဗီယက်နမ်နိုင်ငံမှာကျင်းပမှာပါတောင်ကိုရီးယားနိုင်ငံတောင်ဘက်ပိုင်းကဆွန်ဂျိုမြို့ကောက်ဝင်ဟောင်းတခုထဲမှာထတ်စနစ်ကိုတပ်ဆင်ခဲ့တဲ့အတွက်တရုတ်ကိုရီးယားနိုင်ငံဆက်ဆံရေးတွေအေးစစ်လာခဲ့တာပါမြို့ကိုရီးယားဘက်ကပြစ်လွတ်လာနိုင်တဲ့မီဇိုင်တုံးကြီးကိုတံမြန်ဖို့အတွက်ထတ်ကိုချထားရတာဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောဝင်ပေမဲ့တရုတ်တို့ကတော့ဒါဟာသူ့နိုင်ငံရဲ့လုံခြုံရေးကိုထိပါတဲ့လုပ်ရအဖြစ်ရှင်းပြထားတာဖြစ်ပါတယ်
ဂျပန်နိုင်ငံတိုချိုမြို့ပြင်မှာတော့ဆူဆူဝါဝါဖြစ်ရတခုဖြစ်ခဲ့ပါတယ်ဂျပန်မျိုးသားတအုပ်ရဲ့တိုက်ခန်းထဲမှာလူသေးအလောင်း9လောင်းရဲ့ခန္ဓာကိုယ်အစိတ်အပိုင်းတချို့ကိုရဲကရှာဖွေတွေ့ရှိခဲ့တာဖြစ်ပြီးအဲ့ဒီအမျိုးသားကိုလည်းဖမ်းဆီးလိုက်ပါတယ်လူခန္ဓာကိုယ်အစိတ်အပိုင်းတချို့ကိုအေးအေးကန်းတစ်တာထဲမှာထည့်ထားပါတယ်ဒီလအစောပိုင်းကဆလို့ပျောက်နေတဲ့အသက်23နှစ်အရွယ်အမျိုးသမီးတစ်ယောက်ကိုဇမားမျိုးကဒီလူနေတဲ့တိုက်ခန်းထဲမှာနောက်ဆုံးအကြိမ်လမ်းလျှောက်သွားခဲ့တာကိုလုံခြုံရေးကင်မရာတစ်ခုထဲမှာရှာတွေ့ခဲ့ပြီးတဲ့နောက်လိုက်လံစုံစမ်းရာကနေဒီတိုက်ခန်းကိုရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ဂျပန်မီဒီယာတွေမှာဖော်ပြနေကြပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်တကြီးထက်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ဆောင်ရွက်နေပေမဲ့လေကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကဆောင်ရွက်ပုံကိုကြည့်ခြင်းအပြင်ဒီပြဿနာပြည်လဲရေးထက်ပုံမှန်ရှုပ်ထွေးအောင်လှုပ်ဆောင်နေသလားဆိုတာတန်တရားဖြစ်မိကြောင်းအောက်တိုဘာလ30ရက်နေ့ဒီကနေ့မှဒီကုလသမဂ္ဂမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်မြန်မာကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ညယောမြို့မှာကျင်းပနေတဲ့ကုလသမဂ္ဂတထွေညီလာခံမှာလူအခွင့်အရေးကိစ္စတွေကိုကင်တွယ်ဆောင်ရွက်တဲ့တတိယကော်မတီရဲ့36ကြိမ်မြောက်စည်းဝေးပွဲရှေ့မှောက်မှာမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောကြားလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုအောင်ကတင်ပြပေးပါလိမ့်မယ်ရှင်
ရခိုင်ပြည်နယ်တွင်တကြောပြန်ဖြစ်ပေါ်လာတဲ့ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေမိမိသဘောဆန္ဒအလျောက်1993ခုနှစ်မှာရရှိထားတဲ့သဘောတူညီချက်နဲ့အညီပေကင်းလုံခြုံစွာနေရဲ့ပြည်နယ်ရေးအတွက်နှစ်နိုင်ငံအာဏာပိုင်တွေအကြားပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းဒါကြောင့်လဲဒုက္ခသည်တွေနေရဲ့ပြည်ရင်းနဲ့နေဆက်ဒေသလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမကြသေးခင်ရပ်ပိုင်းအတွင်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ကြောင်းအဲ့ဒီခီးစဉ်တွင်နေဆက်ဆက်ဆံရေးယုံနေဖွင့်လှစ်ရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးပူးပေါင်းဆောင်ရွက်ရေးစတဲ့နှစ်နိုင်ငံနားလည်မှုစာချုပ်လာနှစ်ခုကိုလည်းလက်မှတ်ရေးထိုးနိုင်ငံကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကတတိယကော်မတီရှေ့မှာတင်းလာနေကထွက်ဆိုခဲ့ပါတယ်ထွက်ပြေးသွားတဲ့ဒုက္ခသည်တွေပြဿနာပြည်လည်ရေးအတွက်နှစ်နိုင်ငံအစိုးရရရှိတွေအကြားအဲ့လိုပူးပေါင်းဆောင်ရွက်မှုတွေရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မေးခွန်းထုတ်စရာရှိနေကြောင်းဦးကျော်မိုးထွန်းကပြောပါရယ
် Those such engagements were going on the bilateral front.We are quite surprised to witnessing the approach pursued by Bangladesh in the United
Nations. ငါငါကြားထိတွေ့ဆက်ဆံမှုတွေရှိနေပေမဲ့လေကုလသမဂ္ဂဆွေးနွေးပွဲတွေမှာ Bangladesh ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကပ်ဆောင်ရွက်ပုံတွေအပေါ်ကျွန်တော်တို့အနေနဲ့အားအသင့်စရာတွေ့မြင်ရပါတယ်။အဲဒါကြောင့် Bangladesh ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီပြဿနာကိုတကယ်ပြည်လည်လို့တဲ့ဆန္ဒရှိရလား။ဒါမှမဟုတ်ဒီပြဿနာပို့ပြီးတော့ကြီးထွားလာအောင်လှုပ်ဆောင်နေလားဆိုတဲ့အပေါ်ကျွန်တော်အနေနဲ့မေးခွန်းထုတ်စရာဖြစ်လာပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအောင်လည်းဖြစ်လက်ရှိလွတ်တော်နိုင်ငံသားရေးရာကော်မတီဝင်လည်းဖြစ်တဲ့ဒစ်ပူမော်နီကလုံခြုံရေးကောင်စီရဲ့တရားဝင်ဆွေးနွေးမဲ့အစီအစဉ်တွေမှာမြန်မာအရေးထည့်သွင်းပြီးတော့ဆုံးဖြတ်ချက်ချပေးဖို့အတွင်းမှုချုပ်အနေနဲ့မြန်မာအရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်လှုပ်ဆောင်ဖို့အထူးကြံပေးကိုယ်စားလှယ်တူခန့်ဖို့တတိယကော်မတီမှာ ONC Islamic အဖွဲ့ကတင်ပြထားတဲ့အကြံပေးချက်ကိုလည်းလိုက်နာဖို့တိုက်တွန်းခဲ့တာတွေအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရမှတာဝန်ရှိကြောင်းကုလသမဂ္ဂမှစီရင်ပြောကြားမှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်လို့မြန်မာကိုယ်စားလှယ်ဘက်ကပြန်လည်ခြေပပြောကြားခဲ့ပါတယ်တချိန်ကအရှေ့ပါကစ္စတန်ဖြစ်လက်ရှိပါကစ္စတန်နိုင်ငံလက်အောက်မှာတည်ရှိခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူမျိုးရေးစစ်ပွဲအပြီးပြည်တွင်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကာလတွေတုန်းကဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံရခိုင်ပြည်ဘက်ကိုဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးခဲ့ခြင်းကမြန်မာဆွေရကကြီးပြူစွာလက်ခံထားခဲ့တဲ့ကိစ္စကိုလည်းအဲ့ဒီအချိန်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးဖြစ်တာဝန်ထမ်းဆောင်နေသူနဲ့ဗြိတိရှ်သံမတ်တို့အကြားဆွေးနွေးခဲ့တဲ့ကိစ္စကိုဦးကျော်မိုးထွန်းကဥပမာပေးပြီးတော့တင်းလာနေကတင်ပြဆွေးနွေးခဲ့ပါတယ်
Allow me to draw the committee's attention to the declassified internet minute of Ambassador T.J. O'Brien of the British Embassy in Yangon in
1975. အဲ့ဒီတွေ့ဆုံပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသား9သိန်းလောက်ရခိုင်ပြည်နယ်ထဲဖြတ်ကျော်ဝင်ရောက်သွားကြတဲ့အကြောင်းနဲ့အဲ့ဒီလူတွေကိုမြန်မာအစိုးရဘက်ကပြန်ပြီးတော့မောင်းထုတ်ပိုင်ခွင့်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်သံမကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ကာလအတွင်းမြန်မာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုဖိအားပေးလို့ဆောင်ရင်းမပြုတ်ဘဲသံမကြီးကအနုညွတ်မြတ်တရားခံခဲ့ပါတယ်မြန်မာအစိုးရဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အခွင့်အကောင်းမယူခဲ့တဲ့အပေါ်ကျေနပ်မိကြောင်းပြောကြားခဲ့ပါတယ်
ဘင်္ဂလားဒေ့ရှ်လူမျိုးရေးစစ်ပွဲဟာ1982ခုနှစ်မတ်လ26ရက်နေ့ကနေဒီဇင်ဘာလ16ရက်နေ့အထိကြာမြင့်ခဲ့တာပါ။အဲ့ဒီလူမျိုးရေးစစ်ပွဲအပြီးမှာလွတ်လပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်စတင်တည်ရှိလာခဲ့တာပါ။ရခိုင်ပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့စာနာမှုဆိုင်ရာခက်ခဲတွေပေါ်နိုင်ငံတကာကစိုးရိမ်ပူပန်နေတဲ့အတိုင်းမြန်မာအစိုးရဘက်ကလည်းစိုးရိမ်ပူပန်မှုရှိတာနဲ့အညီဒီကိစ္စပြည်လည်အောင်ဆောင်ရွက်နေကြောင်းလည်းတတိယကော်မတီမှဦးကျော်မိုးထွန်းကတင်ပြဆွေးနွေးခဲ့ပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ခနေ့အချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ6,900ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယွန်ပြောခွင့်ရပုဂ္ဂိုလ်စတက်ဖင်ဒူဂျာရက်ကအော်တိုဘာလ30ရက်နေ့မှာပြောပါရယ်ဒီဒုက္ခသည်တွေအလုံးအတွက်လိုအပ်တဲ့အကူအညီစုစုပေါင်းရဲ့31ရာခိုင်နှုန်းသာရရှိသေးကြောင်းနဲ့အော်တိုဘာလ23ရက်နေ့ကကုလသမဂ္ဂစာနာမှုဆိုင်ရာကူညီပေးအေဂျင်စီတွေကဦးဆောင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်တရက်တာနိုင်ငံတကာရန်ပုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာအလူရှင်တွေကဒေါ်လာ360လှူဒန်းဖို့ကတိကဝတ်တွေရထားခဲ့ပြီးဖြစ်ကြောင်းလဲမစ္စတာဒီဂျာရက်ကပြောပါရယ်ခင်ဗျာ
ရရှိရခင်ဗျာဆရာနာရှင်ရဲ့အတိုက်ခံဖြစ်တဲ့နှစ်တော်ကြောင်နေခဲ့ရပြီးမှအာဏာရလာတဲ့ NLD အစိုးရလက်ထက်မှာစစ်တပ်ဟာစီမံသဘောမျိုးမှာရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မလို့အခုလာမယ့်အင်ကာနေညပိုင်းဒဲလီလိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမိများလို့ရတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အခုအင်္ဂါညတရရိုက်လေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှစတင်မှာဖြစ်ပါတယ်ဆက်လက်ပြီးတော့ဒီမြေသိမ်းဥပဒေကိစ္စလွှတ်တော်မှအဆိုပြုတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံအနှံ့ပြားမှာကြုံနေရတဲ့မြေသိမ်းရာသိမ်းပြဿနာတွေမှာနစ်နာသူတွေကိုအကာအကွယ်ပေးနိုင်ရေးဥပဒေတရားပြဋ္ဌာန်းနိုင်ဖို့လွှတ်တော်မှစ조사နေပါတယ်မြေသိမ်းရာသိမ်းတဲ့နေရာတွေမှာလည်းတဦးတယောက်အဖွဲ့အစည်းတစ်ခုခုရဲ့အကျိုးစီးပွားအတွက်မပြည့်စုံဖို့ရည်ရွယ်ထားကြောင်းဥပဒေမူကြမ်းပြည့်စုံသူတွေကပြောပေမဲ့လည်းဥပဒေကြမ်းပေါ်တန်တရာအမြင်တွေရှိနေတာပါအပြည့် ုံကိုတော့ဆက်သွယ်စုံစမ်းထားတယ်မဆုမွန်ကတင်ပြပေးမှာပါရှင်
ဟုတ်ပါတယ်ဖွံ့ဖြိုးရေးစီးပွားရေးအကြောင်းပြချက်အမျိုးမျိုးနဲ့မြန်မာနိုင်ငံအနှံ့မြေယာသိမ်းဆီးမှုတွေမှာနစ်နာမှုတွေမဖြစ်ရစေဖို့ရည်ရွယ်ပြီးတော့အမျိုးသားလွှတ်တော်တောင်သူလယ်သမားရေးရာကော်မတီက2019မြေသိမ်းဥပဒေတရက်ကိုအမျိုးသားလွှတ်တော်မှတင်သွင်းလိုက်တာပါဗြိတိရှားကိုလိုနီလက်ထက်ကလေးကရှိလာခဲ့တဲ့ဥပဒေကိုပြင်ဆင်ရမှာတော့အထူးသဖြင့်သိမ်းလိုက်တဲ့မြေနေရာကဖယ်ရှားပေးရသူတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ထားတဲ့အကြောင်းတောင်သူလယ်သမားရေးရာကော်မတီဥက္ကဋ္ဌလည်းဖြစ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဥပမျိုးသိန်းကပြောပါတယ
်အဓိကချက်ကပထမတစ်ချက်ကကိုယ်တိုင်မြင်နေကြားတယ်ပေါ့နော်ဒီအခက်အခဲတွေမြေသိမ်းခံရဲ့ဒီတောင်သူတွေမြေသိမ်းခံရဲ့ဤသူတွေပေါ့နော်သူတို့ခံစားရတဲ့ညနာရဲ့ဆုံရှုံရတဲ့ဆိုတော့တော်တော်အများကြီးကြားတယ်ပေါ့နော်ဒီအတွက်လည်းပဲဒါမျိုးတွေထပ်ပြီးတော့မဖြစ်စေချင်ဘူးပေါ့နော်ဒီညနာရဲ့လူတွေအတွက်မှလည်းပဲထပ်ပြီးတော့ဒီလိုဆုံရှုံမှုတွေညနာမှုတွေမဖြစ်စေအောင်အကာအကွယ်ဖြစ်ဖို့ပေါ့နော်ဒီကြောင့်ရအကောက်ကလေးပြီးနိုင်ဖို့တခုပေါ့ဒါလည်းအရေးကြီးတဲ့တစ်ချက်ပေါ့နော်နောက်တစ်ချက်ကတကယ်မြေသိမ်းလိုက်ပြီးတော့သိမ်းလိုက်တဲ့တက်ရောက်မှုပေါ့လေအကျိုးတက်ရောက်မှုရှိစေရမယ်ပေါ့နော်ဝင်ကောင်းမှုလုပ်ငန်းမှာဖြစ်ဖြစ်ထုတ်လုပ်မှုလုပ်ငန်းမှာဖြစ်ဖြစ်တကယ်အကျိုးရှိတဲ့မြေသိမ်းတဲ့လုပ်ငန်းဖြစ်စေချင်တယ်ပေါ့ဒီနှစ်ခုပေါ့နော်အဲ့ဒါပေါ့ချိန်တာပေါ့
အထူးသဖြင့်ကတော့နိုင်ငံတော်ပါဝင်အဖွဲ့အစည်းတွေကနေအကြောင်းမျိုးမျိုးကြောင့်မြေယာသိမ်းဆီးခဲ့မယ်ဆိုရင်သိမ်းဆီးခံရသူအတွက်နှစ်နာချေရောချေနဲ့ပြည်လဲနေရာချထားပေးရတဲ့အပါဝင်လူမှုစည်းဝါးဘဝတွေပြည်လဲထူထောင်ပေးနိုင်ရေးအတွက်ကိုလည်းအဲ့ဒီမြေသိမ်းဥပဒေတဲ့အဓိကထားထည့်သွင်းထားပါတယ်လို့အဆိုတင်သွင်းခဲ့သူဥပမျိုးသိန်းကပြောပါတယ
်ရှင်းတော့တဲ့အခါမှာလည်းအဲ့ဒီနေရာလေးမှာဒီကျွန်တော်တို့ဒီလူလူတူတူနေထိုင်ဖို့ဒီမီးအင်းသားအဆပ်ပြီးတော့ပေါ့နော်တော့လမ်းမဆပြီးတော့ဒီကိုယ့်ရဲ့ကျွန်တော်တို့လူမျိုးမှုအဆင့်တန်းလေးတွေဟိုအဆင့်ဟိုအသင့်တင့်ပေါ့လေရှိတဲ့အနေအထားမျိုးတွေဖြစ်စေချင်တယ်ပေါ့ခြေကံအဆောက်အုံတွေလုပ်ပြီးဖို့လိုတယ်လူနေအိမ်ရလည်းတကယ်ဟိုဖြစ်ကြတာမှုပဲနဲ့ပေါ့နော်သူအသင့်တင့်တင့်တင့်မြတ်တဲ့လူမျိုးမှုအဆင့်ရှိတဲ့အနေအထားမျိုးတွေဆောင်ရွက်ပြီးဖို့တကယ်ကိုလိုပါတယ်အဲဒါကြောင့်ကျွန်တော်တို့ရလည်းပဲထည့်သွင်းပေးထားပါတယ
်မြန်မာနိုင်ငံမှာအစိုးရအဆက်ဆက်အစိုးရနဲ့တက်မတော်အပါအဝင်ခရိုနီတွေရဲ့မြေသိမ်းရာသိမ်းမှုတွေကြောင့်ပြောင်းရွှေ့ပေးခံရသူဆုံရှုံနစ်နာရသူတွေအတွက်နစ်နာမှုတွေနဲ့ပတ်သက်လို့အခြေတင်ဖြစ်နေစေဖြစ်ပါတယ်အခုလိုအနေအထားမှာ2019မြေသိမ်းဥပဒေပြဋ္ဌာန်းမှုစ조사တဲ့အပေါ်သိမ်းစည်းခံလယ်သမားတွေနဲ့ဒေသခံတွေအရေးလိုက်လံကူညီပေးနေတဲ့ပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားတမကအတွင်းမှုဦးစော်ရန်ကသူ့အမည်အခုလိုပြောပြပါတယ်
ကျွန်တော်ကဒီဥပဒေတစ်ခုကိုဆွဲပြီးဆိုရင်ပညာရှင်တွေပါမှာဖြစ်ပါတယ်နောက်တစ်ခါကျွန်တော်တို့လယ်သမားရေးလုပ်တဲ့လူတွေအလုံသမားရေးလုပ်တဲ့လူတွေညီနဲ့ပတ်သက်တဲ့နောက်ဆုံးပုံပေါ်ပြောရမယ်ဆိုရင်နိုင်ငံခြားမှာပညာသင်ကြားလာတဲ့စာတကူတရားစာပါပြီးတော့တကယ်နိုင်ငံတကာစံချိန်စံညွှန်းတဲ့တကယ်ပြည်သူလူထုနဲ့တိုင်းသားအလုံးပေါ့။တော့တိုင်းသားဒေသတွေမှာလည်းဒါသူတို့ဒေသရင်ချင်းမှုတွေနဲ့ပြောညီတဲ့ဒါဟိုမြေယာဥပဒေတွေရှိပါတယ်။အဲ့ဒါတွေစွမ်းချုံပြီးတော့ထိုတိုင်းတွေကျင်းပကျင်းပပြီးတော့ကျင်းပတဲ့အခါမှာဘလူးကဆုံးဖြတ်မှာလေအစိုးရကြီးကဆုံးဖြတ်လို့မရဘူးပြည်တော်ကိုယ်စားလှယ်ကြီးကဆုံးဖြတ်လို့မရဘူးအကောင်လုံးဖွဲ့တိုင်းကြီးကျင်းပပြီးတော့အခြေခံမူတွေချပြီးမှဒါကလောက်ရမှာပါ
ဒီသတင်းပတ်အတွင်းအမျိုးသားလွှတ်တော်မှာ2019မြေသိမ်းဥပဒေကြမ်းကိုဆွေးနွေးကြဖို့ဥပမျိုးသိမ်းတင်သွင်းခဲ့တဲ့အဆိုကိုရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကလည်းထောက်ခံခဲ့တာပါအခုဆိုရင်တော့2019ဥပဒေကြမ်းကိုအများပြည်သူသိရှိလေ့လာအကြံပြုနိုင်အောင်အစိုးရပြန်ကြားရေးအပါအဝင်လွှတ်တော်အစာမျက်နှာတွေမှာဖော်ပြထားပြီးအကြံပြုစာတွေကိုတော့ပြည်ထောင်စုလွှတ်တော်ကိုလိမ့်မှုပေးပို့ရမှာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတခါတော့တရေထောက်တယ်ဆိုတဲ့အင်ကြီးအကြောင်းနားဆင်ကြရအောင်ပါဒီကနေ့အင်္ဂါနေ့ဟာဖြင့်တနစ်တာမှာကြောချမ်းစရာအကောင်းဆုံးနေ့ဖြစ်တဲ့ Halloween ပွဲတော်နေ့ဖြစ်ပါတယ်။တချို့လူတွေကတော့တရေထောက်တယ်ဆိုတဲ့အိမ်တွေလိုကြောက်စရာကောင်းတဲ့နေရာတွေကိုဒီလိုရက်မြုံမှာသွားကြည့်ကြပါတယ်။အနောက် Virginia ပြည်နယ် Harper Ferry သမိုင်းဝင်အရမှာတရေထောက်တယ်ဆိုတဲ့အဲ့ဒီလိုအိမ်မျိုးတွေရှိပါတယ်။အဲ့ဒီကဒေသခံတွေအဖို့ကတော့ဇေတရဲလိုအရာတွေမြင်ရကြားရတာအထူးဆန်းတော့မဟုတ်တော့ပါဘူး။ VOA သတင်းတော်ဂျဘလိုဒီဘိုရာဘလော့သွားကြည့်ထားတဲ့အဲ့ဒီနေရာကိုကိုကြကြောသိန်းကတင်ပြပေးပါလိမ့်မယ်ရှင်
။အေဂျင့်နဲ့ဟာဘာစဖယ်ရီမြို့လေးဟာ19ရာစုနဲ့တမိုင်းဝင်ဆောက်ဦးတွေနဲ့ပြည်နေပြီးလာလေသူတွေနဲ့စီကားနေတတ်ပါတယ်။ဒါပေမဲ့အဲ့ဒီအေဂျင့်မှုရဲ့နောက်ကွယ်မှာဝိညာဉ်လောကသားတွေရဲ့မနီမနားလှုပ်ရှားမှုတွေကရှိနေတာပါ
။ The whole town is
တမျိုးလုံးမှာတရဲ၆ပါတယ်။လူတွေဟိုဟာဒီဟာမြင်ဘူးကြပါတယ်။ဒီမြို့မှာနေဘူးသူ၊မွေးသူ၊ကြီးပြင်းသူ၊အလုံးလုံးဘူးသူဘယ်သူမှမဆိုမေးကြည့်ပါသူတို့တခုခုမြင်မှုကြပါတယ
်။ Elisa Lovisa လို့လို့တဲ့ John Brown ဖျောင်းပြတိုင်းမှာလက်နက်ကင်ပုံငန်းနဲ့နီးနေတာကျော်စနစ်ကိုဖျက်သိမ်းနိုင်မယ်လို့ယုံကြည်ခဲ့သူ John Brown ရဲ့ဘဝကိုပုံဖော်တဲ့ရုပ်ထုတွေပြထားပါဗျ။အဲ့ဒီပြတိုင်းဟာတစ်ချိန်ကတော့မိသားစုနေခဲ့တဲ့နေရာမှာ
ကလေးတွေအတန်း lan shao tan ri jama cha bu ba de so ro thuru di ma shi ni da jama ti da paw
true treats ta mai win da ja long san ye manager terra dogman mu ro win yin loga ne set twen nai na chao ghost lady lu ti tha ja ba de တစေမျိုးသမီးတူနဲ့ခိုးပြီးလို့ခေါ်တဲ့တစေမျိုးသားတူဆိုင်ကူမကြာခဏလာတယ်လို့သူကဆိုပါတယ
်အမျိုးသမီးကအဖြူရောင်ကာဝင်ရှည်ကြီးဝတ်ထားပြီးလှေကားထက်ကနေဆိုင်ထိတ်ကိုတက်လိရှိတယ်ကိုပြီးကတော့သူ့ကိုယ်သူထုတ်ပြရတဲ့သူ့ပခုံးတစ်ဖက်ဒါမှမဟုတ်ဘောင်းမီရှည်နဲ့ခြေောက်တစ်ဖက်ကိုပြရတဲ့တကြားလုံးတွေရှောက်ပြရတာကိုလည်းကြိုက်ကြတယ်သူတို့ကိုသူတို့အရေးတွေဖြစ်ပြရတယ်လို့ဈေးဝယ်ရရှိချင်းတကားဆောင်ပိတ်တတ်တယ်
သမိုင်းပညာရှင် Rick Gerlin လိုက်ပြတဲ့အပတ်စဉ်တရေကြည့်ကြီးစဉ်အစစိန့်ပီတာဘုရားကျောင်းအပြင်ဘက်မှာတော့မောင်စပြူပါပြီ1960ပြည့်နှစ်တွေကရှာလီဆိုတဲ့အမျိုးသမီးကြီးထိတ်လန့်စရာတရေချောက်ခံခဲ့ရတဲ့အိမ်တလုံးအပြင်ဘက်မှာသူကခဏရပ်ပါတယ
် And then Shirley hears what's up ကားတစ်ချက်လုံးခဏတာအပြင်ထန်လှုပ်သွားတယ်ပြီးတော့တခုခုဒါမှမဟုတ်တယောက်ယောက်လေကားပေါ်ကဆင်းလာတာကိုရှာလီကြားလိုက်ရတယ်သူကလေကားအောက်မှာသူပြန်လှည့်ကြည့်လိုက်တယ်ဘာတွေ့တယ်လဲဘာမှမတွေ့ဘူး
လူတွေတပုံရိုက်ကြဖို့သူ Facebook ပေါ်မှာတင်ပေးဖို့ Garland ကအားပေးပါတယ်။တရဲလိုပုံတွေဓာတ်ပုံတွေထဲမှာပေါ်လာဘူးသလိုလင်းနေတဲ့အလုံးတလုံးလို Vortex လို့ခေါ်တဲ့အလင်းတန်းလို့တဆေဆန်းဆန်းပုံတွေလည်းပါလာတတ်ပါတယ်
။ I tell people when you go out to take pictures
ဓာတ်ပုံရိုက်တာထိကြိုက်ပုံမရပါဘူး။သူတို့လိုဝတ်စားစင်ရင်ထားရင်အထောက်အကူဖြစ်နိုင်တယ်လို့လူတွေကိုကျွန်တော်ပြောပါတယ်
။အကြီးသူတွေက William McGinty ကတော့လှည့်ပတ်ကြည့်ပြီးတဲ့နောက်တရေရှိတယ်ဆိုတာမယုံပါဘူ
းကိုစိတ်ကကိုကိုလှည့်စားနိုင်တယ်လေကျွန်တော်အိမ်မှာလည်းတစ်ခါတစ်ခါအတန်ကြီးကြားရတာပဲ
Harper's Ferry ရဲ့ Ghost Lady Terror Dogman ကတော့နေရာတိုင်းမှာတစေတရေရှိပါတယ်တဲ့
You really do have to debunk the you know
တကြွကြွမြင်နေတာလူမျိုးကိုဘာဆိုတာဖော်ထုတ်ရပါမယ်ဒါပေမဲ့အဲ့ဒါကိုဖြတ်သွားတဲ့အချိန်ကိုကိုလာထိတာပစ္စည်းတွေနဲ့ပေါက်လာတာဆိုရင်တော့တကယ်မဟုတ်ဘူးလို့လာမပြောနဲ့နော်
အဘစရီမှာတရေလှည့်ကြည့်တဲ့အစီအစဉ်ကတော့တနှစ်ပတ်လုံးရှိနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါညနေခင်းအစီအစဉ်ပြပြချင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 7:22ကနေကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိငီထိုက်ကြေညာပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှုအဖြစ်ပြီးခဲ့တဲ့နှစ်က3လတာထားဝင်ထမ်းဆောင်ခဲ့တဲ့ပေါ်မန်နာဖို့ကိုအမေရိကန်ကိုဆန့်ကျင်ပြီးပူးပေါင်းကြံစီမှုငွေမဲခမခဝါချမှုအနာရှင်ဆန်းတဲ့ယူကရိန်းခေါင်းဆောင်ဟောင်းဗီတာယာနုကိုဗစ်ကိုထောက်ခံမှုရအောင်စည်းရုံးပြောဆိုပေးမှုအနေနဲ့အစိုးရကိုလိန်လဲမှုတွေနဲ့တင်းနယ်လာနေမှာဆွဲချက်တင်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာမန်နှောက်ယှက်မှုနဲ့ပတ်သက်ပြီးပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့မစ္စတာမနန်ဖို့နဲ့သူ့ရဲ့စီးပွားဘက်တူဖြစ်သူရစ်ဂိတ်စ်တို့ကိုဆွဲချက်တင်တာဖြစ်ပါတယ်။ယာရုကဖေရှားခံခဲ့ရတဲ့စပိန်နိုင်ငံကတလိုနီးယားဒေသခေါင်းဆောင်ကာလ်စ်ပျူ့ချ်တမန်ကိုနိုင်ငံတော်အကြီးညိုပြက်စီမှုနိုင်ငံတော်ပုံကန့်မှုအနာအလွဲသုံးစားမှုတွေနဲ့အရေးယူမဲ့အစီအစဉ်ကိုစပိန်ဗဟိုအစိုးရကကြီးညာလိုက်ပြီးနောက်တည့်ဖြစ်တဲ့ဒီကနေ့မှာတော့မစ္စတာဖျူ့ချ်တမန်ဟာဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့ကလူမြင်ကွင်းကိုထွက်လာမယ်လို့မျှော်လင့်ရပါတယ်။နိုင်ငံရေးခေလွန်ခွင့်ရရေးတက်တက်နဲ့ဘယ်ဂျီယံကိုမစ္စတာပျူ့ချ်တမန်ရောက်နေတာမဟုတ်တလို့ခေလွန်ခွင့်ရဖို့ရှောက်ထားမလားဆိုတာကိုလည်းမဆုံးဖြတ်ရသေးတဲ့အကြောင်းသူ့ရဲ့ရှေ့နေကပြောပါတယ်။ Israel နိုင်ငံနယ်စပ်ကဟာမတ်တို့အုပ်ချုပ်နေတဲ့ Gaza ဒေသမှာမြေအောက်ဥမင်လှိုင်းကောင်းတူးနေတာကို Israel ကဖောက်ခွဲဖြိုချလိုက်တဲ့အတွက်ပါလက်စတိုင်းစစ်သွေးဆော်ခုနှစ်ဦးသေဆုံးရပါတယ်။လီဗျားနိုင်ငံဘန်ဂါဇီကအမေရိကန်ကောင်စစ်ဝေယုံကို2012ခုနှစ်တုန်းကသူရတန်ယူတိုက်ခိုက်မှုမှာပါဝင်ပတ်သက်သူလို့ဆွဆဲခံထားရတဲ့စစ်သွေးချော်တဦးကိုအမေရိကန်ကိုခေါ်ဆောင်လာနေပြီးတရားရုံးတင်စစ်ဆေးပွဲရှိနေပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်သိငိထိုက်ကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမှစွန့်မှဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubier El Tayyib ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ 6:00 ခွဲနဲ့ 9:00 ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နေ့ကျ9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line to meter 24 25 30 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.